Bangladesh နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်မစ်ဆီယန်ဟီလီဟာ Bangladesh နိုင်ငံသားရဲ့ဝင်ကြီး AH မမုတ်အလီနဲ့တနင်္လာနေ့ကဒါကာမြို့တော်မှာတွေ့ဆုံပြီးတော့ Rohingya တွေကိစ္စဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံဘက်ကနေ Bangladesh နိုင်ငံဘက်ကို Rohingya တွေအလုံးအပြည့်နဲ့ဝင်ရောက်လာနေရတဲ့အဓိကပြဿနာကိုနိုင်ငံတကာအတိုင်းအဝိုင်းကဝိုင်းဝန်းဖြေရှင်းပေးဖို့အတွက်ဝင်ကြီးအလီကတိုက်တွန်းခဲ့ပါတယ်။ရှိရှိဖြစ်နေတဲ့ပြဿနာအတွက်ငြိမ်းချမ်းတဲ့အဖြေတစ်ခုရှာဖို့လိုအပ်တယ်ဆိုတာကိုနိုင်ငံသားရေးဝန်ကြီးကမစ်ဆီယန်ဟီလီကိုအလေးထားပြောခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မစ်ဆီယန်ဟီလီဟာမြန်မာဘက်ကနေရောက်လာနေတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေကိုလေ့လာဖို့အတွက်၃ရက်ခရီးစဉ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတဲ့ဆိုတဲ့ဆက်ဆွဲချက်တွေအပေါ်စုံစမ်းဖို့ရိုဟင်ဂျာတွေခိုးလုံနေတဲ့ Cox's Bazar ဒေသစီကိုဒီကနေ့အင်္ဂါနေ့မှာသူတွားရောက်လေ့လာမှာဖြစ်ပါတယ်။နတ်မြစ်တစ်ဖက်ချမ်းမှာရှိတဲ့ Cox's Bazar ခရိုင်ထဲမှာမြန်မာဘက်ကနေထွက်ပြေးလာကြသူတွေမပြတ်ရှိနေတာဟာဒေသခံတွေရဲ့လူမှုစီးပွားရေးကိုထိခိုက်စေတဲ့အပြင်နိုင်ငံရေးသဘာဝပတ်ဝန်းကျင်နဲ့လုံခြုံရေးပြဿနာတွေရှိတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကိုတနင်္လာနေ့ကတွေ့ဆုံခြင်းမှာပြောခဲ့ပါတယ်။တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာရောက်နေတဲ့နော်ဝေးနိုင်ငံသားရဲ့ဝန်ကြီးဘာရကစ်ဘန်ဒါဟာဒီရိုဟင်ဂျာတွေသူတို့နေရာကိုပြန်နိုင်ကြအောင်လို့မြန်မာဘက်ကစ조사ပေးဖို့မျှော်လင့်တယ်လို့ပြောကြားခဲ့ပါတယ်။တနင်္လာနေ့ကဟိုတယ်တစ်ခုမှာလုပ်တဲ့ဆွေးနွေးပွဲအတွင်းမှာရိုဟင်ဂျာကိစ္စဆွေးနွေးခဲ့တာမှာရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ဘက်ကလက်ခံထားတာကိုချီးကျူးခဲ့တယ်လို့ဒုက္ခရသည်တွေကိုပို့ပြီးတော့ကောင်းကောင်းမွန်မွန်ဆက်ဆံဖို့တိုက်တွန်းခဲ့ပါတယ်ရှင်။